လွန်ခဲ့တဲ့စနေကာလ2005နဲ့2014အကြားမှာကျောက်စိမ့်20ရာခိုင်နှုန်းကတရားဝင်ပြင်ပို့နိုင်တဲ့ဘုံကိုဖေဖော်ဝါရီလ6ရက်နေ့ကအမျိုးသားလွတ်တော်မှာဆွေးနွေးကြောင်းသိရပါတယ်။တရားမဝင်တဲ့ပေါင်ခုဈေးကွက်မှာရောင်းတာက80ရာခိုင်နှုန်းဖြစ်နေပါလေ။မြမပြည်မှာနေဆက်ဂိတ်စခန်း16ခုပင်လယ်စိတ်ကား5ခုနဲ့ပို့ကုန်တွဲကုန်ယုံ4ခုရှိပါလေ။တိုင်းမှာလည်းလည်းကောင်ကြီးလို့တဲ့နေသာဒေသတွေမှာလည်းသူမိသူဟာနဲ့ရောင်းဝယ်ကြတာမျိုးအစိုးရလက်လားမမီတဲ့နေရာတွေဖြစ်ပါလေ။ဒါလို့ဖြစ်နေတာနှစ်ပေါင်းကြာပြီဖြစ်ပါလေ။မောင်ခိုကုံတွဲမှုအများဆုံးနေရာဟာတိုင်းမြမာနေသာဒေသလို့ပြောနိုင်ပါသေး။မဆက်လာကစ်မှာအစိုးရဌာနတွေကိုယ်တိုင်တိုင်းမြမာမောင်ခိုဈေးကွက်ကိုအားကိုးကြရပါသေး။အခုတော့အာဆီယံစီးပွားရေးအစိုက်အဝန်းစီမံကိန်းကြီးဟာနိုင်ငံချင်းချိတ်ဆက်ကုံတွယ်တဲ့စနစ်ကိုပြသုံးပါမို့ထိုင်းမြန်မာနေဆက်ကုံတွယ်မှုဟာအရေးပါလာပါတယ်။ဒါကြောင့်ထိုင်းမြန်မာမောင်ခိုကုံတွယ်မှုကိုတရားဝင်ကုံတွယ်ရေးဖြစ်လာအောင်ဆောင်ရွက်ဖို့ဒုသမ္မတဦးမြင့်စွေကနိုဝင်ဘာလကမြရွေမြို့မှာပြောဆိုသွားပါတယ်။အပြောင်းအလဲပြီးလက်တွေ့လုပ်ဖို့ခက်ခဲတဲ့ကိစ္စဖြစ်ပါတယ်
။မောင်ခိုကုံတွယ်မှုကြောင့်မြန်မာနိုင်ငံညှဉ်းနှံဆုံးရှုံးရပုံလေးကိုဩစတြေးလျနိုင်ငံအဲ့ဒီကောင်တက္ကသိုလ်ဥပဒေဌာနသူတည်တီရွှေစင်ကိုက2016မှာစာရန်တဆောင်ပြုစုထားပါတယ်။ညီမျိုးစုံနဲ့အစ်ထုတ်ယူလို့တောပြုံတီဗီတဘာဝပတ်ဝန်းကျင်ပြသတဲ့အတွက်ရာသီဥရုဖောက်ပြန်တဲ့ဒဏ်ကိုတိုင်းသူပြည်သားတွေခံနေကြရပါတယ်။တင်လုံးတင်ပို့မှုကို2014မှာပိတ်ပင်လိုက်ပေမဲ့တင်လုံးမောင်ခိုတဲ့သတင်းတွေကိုကြားနေရဆဲဖြစ်ပါတယ်။တိခိုးထုတ်မှုရှိနေတာဟာတရားဥပဒေကိုဂရုမစိုက်ကြောင်းပြနေတာဖြစ်ပါတယ်။တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကလည်းသူတို့နီးနဲ့သူတို့တစ်လုပ်ငန်းမှာရံပုံငွေရှာကြပါတယ်။တစ်လုပ်ငန်းမှာအာဂရိလိုက်စားမှုအမြင့်တွဲနေတာဟာအစိုးရဗန္နာရေးကိုရောအုပ်ချုပ်ရေးကိုပါထိခိုက်စေတယ်လို့သုံးသပ်ကြပါတယ
်။ယူနန်ကိုနီးမျိုးစုံနဲ့တစ်တင်ပုတ်ကုန်ကို EIA သဘာဝဝင်းကျင်အဖွဲ့က Organize Chaos ဆိုတဲ့အစီအခံစာ2015မှာထုတ်ပြန်ထားပါလေ။စစ်ကဲ့တင်သွင်းမှုကို2013မှာပိတ်ပင်ပြီးမြဲအင်းနီးချင်းနိုင်ငံတွေကပေါင်ခိုတင်သွင်းလို့ပြဿနာပေါ်ရပုံကိုလည်းရွှေစင်ကိုရဲ့စာရမှာဖော်ပြပါတယ်။တရုတ်ပြည်မှာစစ်ကဲ့အတုအလိတ်တန်းပေါင်း၄သိန်းလောက်နှစ်စဉ်ထုတ်လုပ်ကြောင်းသိရပါတယ်။မြန်မာစစ်ကဲ့ပေါင်ခိုဈေးကွက်ကိုတရုတ်အိန္ဒိယနဲ့ထိုင်းကအများဆုံးတင်သွင်းပါလေ။ပြည်တွင်းထုတ်စစ်ကဲ့ကိုအခွန်တိုးပြီးကောက်နေပြီးမြဲမောင်ခိုဈေးကွက်ရှိနေတာမူထိတ်ထုတ်ဖို့ခက်ခဲပါတယ်။ကိုစားဆဲရိတ်တော်မှုကြောင့်ပြည်သူ့ကျန်းမာရေးချွတ်တယ်ရပါတယ်။ကျန်းမာရေးကာကွယ်တဲ့ဥပဒေရှိပေမဲ့အခရီးလိုက်စားမှုကြောင့်မကျင့်သုံးနိုင်တာများပါတယ
်။လက်ပေးလက်ယူမှုနေရာတိုင်းလူလူမှာရှိနေတာဟာလဲမောင်ခိုလုပ်ငန်းကိုရှင်သန်စေတဲ့အခြေခံအကြောင်းတစ်ခုဖြစ်ပါတယ်။အခရီးလိုက်စားမှုတက်ဖြစ်ရေးဥပဒေကိုဦးသိန်းစိန်အစိုးရလက်ထက်ကပြဋ္ဌာန်းပြီးအဂရိလိုက်စားမှုတက်ဖြည့်ကော်မရှင်ကို2014ဩဂုတ်လမှာဖွဲ့စည်းခဲ့ပါလေ။ NLD အစိုးရအသစ်တက်လာပြီးနှစ်နှစ်ကြာတော့အဂရိလိုက်စားမှုတက်ဖြည့်ကော်မရှင်အသစ်ကိုလွန်ခဲ့တဲ့နှစ်နိုဝင်ဘာလထဲမှာဖွဲ့စည်းပါတယ်။ဒါပေမဲ့အဂရိလိုက်စားမှုပပျောက်ဖို့အများကြီးလိုပါသေးတယ်။ကော်မရှင်ကလိလာစုံစမ်းပြီးအရေးယူဖို့ရဲတပ်ဖွဲ့ကိုအကြောင်းကြားတဲ့အမှုတွေထဲမှာအရေးယူခံရတဲ့ဝန်ထမ်း12ဦးသတိတင်းဆောင်နေတဲ့သတင်းကိုလူသိများပါတယ်ရဲတပ်ဖွဲ့ဝက်ဘ်ဆိုက်မှာတရားခံပြီး12ဦးအကြောင်းကြေညာပြီးမကြမီလူမှုကွန်ရက်တစ်ခုလုံးမှာပြန့်နှံ့သွားပါတယ
်မောင်ခိုစီဝါရေးနှစ်ရှည်လာများကျင့်သုံးလာတဲ့ဆိုးကျိုးကိုမြမပြည်သူပြည်သားတွေခံစားနေရပါတယ်တစ်မောင်ခိုနဲ့ကြောင်းမြတ်မောင်ခိုလုပ်ငန်းတွေကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးတဲ့အတွက်ရေကြီးတဲ့ဒဏ်ကိုမကြာခဏခံကြရပါတယ်တစ်တော့တင်တင်ရေးကိုအဓိကထားတဲ့ဝန်ကြီးဌာနနဲ့တစ်တော့နေရာမှာစိုက်ပျိုးရေးလုပ်ငန်းတည်ဆောင်ရင်းနဲ့ဝန်ကြီးဌာနတို့ policy ပြဋိပက္ခဖြစ်နေတာဟာလေပြဿနာတစ်ခုဖြစ်ပါတယ်။အစိုးရ policy တွေကိုတိရောက်စွာအကောင့်တွေပေါ်နိုင်စွာမရှိတာဟာလေမြန်မာပြည်ရဲ့အဓိကအားနည်းချက်တစ်ခုဖြစ်ပါတယ်။မောင်ခိုကုံတွဲမှုအများစုဟာနေဆက်ဒေသကိုကျော်ဖြတ်ရတာဖြစ်လို့နေဆက်ဒေသမှာအေဂျင်စီတရားဥပဒေစိုးမိုးနိုင်မှသာမောင်ခိုဈေးကွက်ကိုတင်းချုံနေမှာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်နဲ့အစိုးရတပ်တွေပြင်ဆင်တဲ့ဒေသမှာမောင်ခိုဈေးရှင်တန်နေတာတွေ့ရပါတယ်။ဒါကြောင့်မောင်ခိုစီးပွားရေးနှေးပါစီဖို့အတွက် နေသက်ဒေတာမှာငင်းချမ်းပြီးတရားဥပဒေအတိုင်းလုပ်ကိုင်နိုင်ဖို့လိုပါတယ်ဒေတာကတိုင်းရင်းသားတွေတရားဝင်စည်းဝေးရေးလုပ်ကိုင်နိုင်တဲ့အခွင့်အလမ်းများလာရင်များလို့မောက်ခုလုံကမှာပါဝင်တဲ့အတိုင်းဒါလေးနေပါသွားနိုင်ကြောင်းတင်ပြလိုက်ရပါမယ်ခင်ဗျာ